Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။မျောလင့်တော့တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျောလင့်ချင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6နိုင်မိနစ်30မှ9နိုင်အထိ16မီတာkilohertz 0653ညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာ kilohertz 0953ညာမှနေ့စဉ်အတန်လှင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။စိတ်နဲ့ကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့ကI'm yours, I'll be again.
ရှင်များရှင်ကုတ္တပလဲဆွေးနွေးမယ်ဆိုတဲ့ကျမရဲ့ကဏ္ဍမှာအရက်အလူကျုံတောက်တုံးချင်းကြောင့်ဖြစ်တတ်သောကျမရဲ့ပြဿနာများဆိုတဲ့အကြောင်းကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင
်တောက်တာရှင်များရှင်တောက်တာရှင်တို့အနေနဲ့အကြောင်းပြချက်အမျိုးမျိုးပေးပြီးအရက်ကိုဆွဲလန်းစွာနဲ့အလွန်ကျုံတောက်မိနေပါသလားအရက်ကတောက်တာရှင်တို့ရဲ့ကျမရဲ့မိသားစုပျော်ရွှင်မှုလူမှုရေးစတဲ့အရာအလုံးကိုဒုက္ခဆိုးကျိုးတွေများစွာပေးပါတယ်အရက်တောက်တဲ့သူတွေဟာတဖြည်းဖြည်းနဲ့အရက်ဆွဲလာပြီးအရက်ရဲ့သားကောင်ကြေးကျုံတွေဖြစ်မှန်းမသိဖြစ်ခဲ့ရပါတယ်။ဒါကြောင့်တောတာရှင်တို့လည်းအရက်ရဲ့သားကောင်ကြေးကျုံဘွားကနေလွတ်မြောက်ဖို့အရက်ကကျမ်းမာရေးကိုစိုးကျိုးပြုဖို့အကြောင်းကိုတင်ပြပေးလိုက်ရပါတယ်ရှင်
။ဟုတ်ပါတယ်ရှင်။အရက်ကိုအလွန်ကျုံတောက်တဲ့အတွက်အောက်ဆီဂျင်တည်ပို့နေတဲ့သွေးနှင့်ဥအရေအတွက်တွေကိုပုံမှန်ဖြစ်စေပြီးညှော့နေသွားစေပါတယ်။အဲဒါကြောင့်သွေးအားနည်းတာဖြစ်ပေါ်ပြီးမောပန်းတာနဲ့အသက်ရှူမြန်တာစားတဲ့ဝင်နာတွေကိုဖြစ်ပေါ်တတ်ပါတယ်ရှင်။
ဒါလည်းမကသေးပါဘူးရှင်။အရက်တောက်တာကြောင့်ကတွင်းကင်စာ၊လယ်မျိုးကင်စာ၊အတန်အိုးကင်စာ၊အစာရည်မျိုးကင်စာ၊အသည်ကင်စာ၊ရင်သားကင်စာ၊ဥမကြီးကင်စာတွေဖြစ်ပေါ်များပါတယ်။အရက်အလွန်ကျုံတောက်တာကြောင့်သွေးခဲဖက်တွေဖြစ်ပေါ်စေပါတယ်။အဲ့ဒီသွေးခဲဖက်တွေကြောင့်နှလုံးတိုက်ခတ်ခံရတာနဲ့လေဖြတ်တာတွေကိုဖြစ်စေပါတယ်။အရက်အလွန်ကျုံတောက်တာကြောင့်နှလုံးကြွက်သားတွေအားနည်းလာပြီးနှလုံးရဲ့လှုပ်ဆောင်မှုတွေကလျော့နေလာပါတယ်ရှင်။နှလုံးသွေးဝင်ခန်း၊သွေးလွတ်ခန်းတွေရဲ့လှုပ်ရှားမှုတွေကညှော့နေသွားပြီးနှလုံးခုန်နှုန်းတွေလည်းညှော့နေသွားပါတယ်ဒီလိုညှော့နေတာကသွေးကိုခဲစေပြီးလေဖြတ်စေပါတယ်ရှင
်မှန်ပါတယ်ရှင်အရက်ကအသေးရဲ့ဆဲတွေကိုအစိမ့်တောက်ဖြစ်စေပါတယ်အရက်ကိုရေရှည်ဆွဲပြီးတောက်သုံးရင်အသေးမှာအမာရွတ်တွေဖြစ်ပေါ်လာပြီးအသေးရဲ့လှုပ်ဆောင်မှုတာဝန်တွေကိုညှော့နေစေပါတယ်နောက်ဆုံးမှာအသေးကိုချောက်စေပါတယ်ရှင်အရက်အလွန်ကျွတောက်သုံးသူတွေဟာလုပ်ငန်းလုံးဆောင်ရမှာလိုက်နာဆောင်ရွက်မှုအားနည်းတဲ့အတွက်လုပ်ငန်းပိုင်ဆိုင်ရာထိခိုက်မှုတွေပြေကြုံရတတ်ပါတယ်ရှင်။အရက်အလွန်ကျိုတောက်တုံးသူတွေမှာအဟာရပိုင်ချွတ်တက်တဲ့အတွက်အုံနောက်ကျုပ်တဲ့နှုံပိုများလာပြီးမျက်ညံညော့နေတာတက်ကြီးတတိမေယောဂါတွေကိုပုံမှုခံစားရတတ်ပါတယ်ရှင်
။ဒေါက်တာရှင်များရှင် စိတ်ထဲကြတာနဲ့အရက်တောက်တာကတွန်တွဲနေတတ်ပါတယ်။အရက်အလွန်ကျွန်းတောက်တာကဝက်ယူပြန်တာကိုလည်းဖြစ်စေပါတယ်။ဝက်ယူပြန်ရောဂါရှိတဲ့သူတွေကရက်တောက်သုံးရင်အတက်ကျတဲ့ဆေးတွေရဲ့အာနိသင်ကိုဟန့်တာနောက်ဆက်တာကြောင့်ရောဂါကိုပိုဆိုးစေပါတယ်။နောက်တစ်ချက်ကခေါက်ရောဂါရှိတဲ့သူတွေအနေနဲ့အရက်တောက်မယ်ဆိုရင်ခေါက်ရောဂါကိုပိုမိုဆိုးရွားစွာခံစားစေပါတယ်ရှင်။
ဟုတ်ပါတယ်ရှင်အရက်ကအုံနောက်နဲ့အာယုံကျောစနစ်အပါဝင်ခန္ဓာကိုယ်မှာရှိတဲ့အင်္ဂါအစိတ်ပိုင်းများစွာကိုထိခိုက်စေပါတယ်အရက်အလွန်ကျိုတောက်ရင်ခန္ဓာကိုယ်သွေးဖိအားများနေတက်ပါတယ်သွေးဖိအားဖိမှုနာတာရှည်ဖြစ်လာတဲ့အခါသွေးကြောတွေထိခိုက်ပျက်စီးတာကြောက်ကပ်ရောဂါနှလုံးရောဂါနဲ့လေဖြတ်တာတွေကိုဖြစ်စေပါတယ်အဲ့ဒါအပြင်ခန္ဓာကိုယ်ခုခံအားစနစ်ကိုလျှော့ချစေတဲ့အတွက်ရောဂါပိုးမွှားတွေကူးစက်ဝင်ရောက်နိုင်ပါတယ်ပိုးမွှားတွေဝင်ရောက်တာကြောင့် TB ရောဂါအဆုတ်ရောင်ရောဂါAIDS ယောဂစားတဲ့ယောဂတွေဖြစ်ပွားနိုင်ပါတယ်ရှင်
။မှန်ပါတယ်ရှင်။အရက်အလွန်ကျွန်းတောက်တာကြောင့်အာယုံကြောတွေထိခိုက်ဖြစ်စေရပါတယ်။ကြွက်သားတွေအားနည်းတာ၊ဆင်းမထိန်နိုင်တာ၊ဝမ်းချုပ်တာနဲ့တခြားကျန်းမာရေးပြဿနာတွေကိုလည်းဖြစ်စေပါတယ်။အရက်တောက်တာကြောင့်အစာအိမ်ရောင်ရမ်းတဲ့အပြင်မုတ်ချိုအိတ်ကိုလည်းရောင်ရမ်းစေပါတယ်။မုတ်ချိုအိတ်ရောင်ရမ်းတာကြောင့်တဲချေကြောက်တဲ့တာကိုဖြစ်စေပါတယ်။အရက်တောက်သုံးတဲ့သူတွေကမတောက်သုံးတဲ့သူတွေထက်တဲချေမှာကြောက်ဖြစ်နိုင်ဖို့60ရာခိုင်နှုန်းပိုများတာကိုသူတေတီတွေကလိလာတွေ့ရှိထားပါဗျ။နာတာရှည်မုတ်ချိုအိတ်ရောက်ရန်တာကအစာခြေစနစ်ကိုအနှောက်ယှက်ဖြစ်စေပြီးဝမ်းပိုင်မအီမသာဖြစ်တာဝမ်းပြက်ဝမ်းလျှောတာတွေကိုဖြစ်စေပါတယ်ရှင်။
တော်တာရှည်များရှင်ကျမမာလေးနဲ့အတူတငယ်ချင်းမေသူတို့ကအရရဆိုးကြိုးအကြောင်းတွေကိုတင်ပြပေးခဲ့ပြီးဆိုတော့တော်တာရှည်တို့လည်းမိမိတို့ရဲ့ဘဝအနာဂတ်ခရီးလမ်းလေးလှပစေဖို့ရန်အတွက်အရက်ကိုယနေ့မှဖြတ်ကြပါစို့လားရှင်။တော်တာရှည်များရှင်ယခုဖော်ပြခဲ့တဲ့အကြောင်းအရာလေးကိုကိုဟတ်ကျမရင်းနဲ့အလှပကြနဲ့အတွဲအမှတ်481မှစာရေးသူစာချီဝင်စေဝါတက္ကသိုလ်ရေးသားထားတဲ့အရက်အလွန်ကျွန်းတောက်တုံချင်းကြောင့်ဖြစ်တတ်သောကျမရည်ပြဿနာများဆိုတဲ့ကျမရည်ဆောင်ပါလေးကိုကျမတို့မျှော်လင့်ခြင်းအပြင်ကောက်နှုတ်တင်ဆက်ပေးလိုက်ရပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။
ရာဒီနာရောကိုသိခါတော့ရတမဆရာဦးတိမောင်ဆဲမဟောကြားဝင်လာပြီးမှာဖြစ်ပါတယ်ရှင်။နာတော်တာဆင်းရင်ခွန်အာယူကြပါစို
့။ချစ်တော်တမမိတ်ဆွေပေါင်းတို့မင်္ဂလာပေါင်းနဲ့ပြေဝါဆုံးနေကြပါစေ။ဒီနေ့မင်္ဂလာနေ့တည်မှာပြန်လည်ပြီးတော့မင်္ဂလာသတင်းစကားကိုဆက်လက်နာတော်တာဆင်းကြပါစို့။ချစ်တော်မိတ်ဆွေတို့ဒီနေ့ပေးသွားခြင်းတဲ့သတင်းစကားကတော့စစ်မှန်တဲ့တဲတော်စစ်မှန်တဲ့တဲတော်ဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်ပါတယ်။ယနေ့ပြောသွားမယ့်စစ်မှန်တဲ့တဲတော်ဟာဘယ်မှာရှိသလဲ။ဒီစစ်မှန်တဲ့တဲတော်မှာဆိုရှင်သခင်ယေရှုခရစ်တော်ကကျွန်တော်တို့အတွက်ဘာတွေလှုပ်ဆောင်ပေးမလဲဆိုတာကိုဆက်လက်ပြီးတော့ကျွန်တော်တို့ကြည့်ရှုနားတော်တာဆင်ကြပါစို့။ဟေပြောင်းဩရာစာခန်းကြီးခုနှစ်အငယ်25မှာဆိုရှင်အကျဉ်သူတို့သည်ယေရှုအားဖြင့်ဖျားသခင်ထံတော်သို့ချဉ်းကပ်ကြ၏။သူတို့ကိုအစဉ်ကဲတခြင်းကတတ်နိုင်တော်မူ၏။ချစ်တော်မိတ်ဆွေတို့စစ်မှန်တဲ့တဲတော်သူမဟုတ်ဗိမှန်တော်ဟာကောင်းကင်နိုင်ငံတော်မှာရှိပါတယ်။မြေကြီးပေါ်မှာဖြစ်ပျက်ခဲ့တဲ့အရာခတ်သင်းကိုကဲတင်ခြင်းစီမံကိန်းမှာပြက်ခဲ့တဲ့ပုံစံကိုဖော်ပြထားပါတယ်။ဒါချစ်တော်မိတ်ဆွေတို့သခင်ယေရှုဟာဆိုရှင်တေခံတဲ့တိုးတန်ငယ်ဖြစ်ပါတယ်။သခင်ယေရှုဟာဆိုရှင်အသက်ရှင်တဲ့ယေဘုယျဟိတ်မင်းဖြစ်ပါတယ်။ဒါသခင်ယေရှုခရစ်တော်ဟာကျွန်တော်တို့ရဲ့ကြီးမြတ်တဲ့ယေဘုယျဟိတ်မင်းဖြစ်ပါတယ်။ဣဒေလာလူတို့ရဲ့ယေပရောဟိတ်မင်းဟာဆိုရှင်အသက်ရှင်သောခန်းကိုတစ်နှစ်တစ်ကြိမ်ဝင်ရတယ်လို့ပဲသခင်ယေရှုခရစ်တော်ကလည်းနောက်ဆုံးသောကာလမှာအသက်ရှင်သောခန်းတဲ့ကိုဝင်ပြီးတော့တရားစင်ခြင်းအမှုကိုဆောင်ရွက်နေပါတယ် တရားစင်ရတဲ့အခါမှာသခင်ခရစ်တော်နဲ့ကျွန်တော်တို့ရဲ့ဆက်ဆံမှုနဲ့သူ့အပေါ်မှာထားတဲ့သဘောထားကကျွန်တော်တို့ရဲ့ထာဝရဆုံးခန်းကိုဆုံးဖြတ်ပေးမှာဖြစ်ပါတယ်။သခင်ခရစ်တော်ကဆိုရှင်ကျွန်တော်တို့ကိုကယ်တင်ဖို့အလိုရှိပါတယ်။ဒါရှင်မသက်ခရစ်ဝင်ခန်းကြီး30ငယ်30နဲ့33မှာသူဟာဆိုရှင်ကျွန်တော်တို့ကိုကယ်တင်နိုင်ဖို့ရန်အတွက်အတတ်နိုင်ဆုံးဆောင်ရွက်နေပါတယ်။ဒါကြောင့်အချင်းသူသည်လူတို့ရှင်မှာငါကိုဝင့်ခန့်အံ့။ကောင်းခင်ပုံ၌ရှိတော်မူသောငါဤခမဲတော်ရှင်မှာထိုသူကိုငါဝင့်ခန့်မည်။အကျဉ်တို့သည်လူတို့ရှင်မှာငါကိုညင်းပယ်အံကောင်းကင်ဘုံ၌ရှိတော်မူသောငါဤခမဲတော်ရှင်မှာထိုသူကိုငါညင်းပယ်မည်ဆိုပြီးတော့ဖော်ပြထားပါတယ်တွေ့ပါသလားချစ်တော်မိတ်ဆွေသင်တရားစီရင်ခြင်းကိုတယောက်တည်းရင်ဆိုင်ရမှာမဟုတ်ပါဘူးကျွန်တော်တို့ဟာဆိုရှင်သခင်ခရစ်တော်ကိုဝန်ခံတဲ့သူဟာခမဲတော်ရှင်မှာကျွန်တော်တို့အတွက်ဝန်ခံမဲ့ဖြစ်ပါတယ်ကျွန်တော်တို့ကဆိုရှင်ခရစ်တော်နဲ့ဆိုင်ရင်သူကကျွန်တော်တို့ရဲ့ရှေ့နေဖြစ်ပါလိမ့်မယ်။သခင်ယေရှုခရစ်အားဖြင့်ကျွန်တော်တို့ဟာဆိုရှင်ဖခင်သခင်ရှေ့မှာအပြစ်မရှိသူများကဲ့သို့ရှိနေလိမ့်မယ်။ဘလောက်ဝမ်းမြောက်ဖို့ကောင်းတယ်လေ။ကျွန်တော်တို့ရဲ့မှတ်တမ်းပါဆိုရှင်ကယ်တင်ခြင်းရဲ့ကောင်းတဲ့အသက်တာပဲပေါ်နေမှာဖြစ်ပြီးတော့ကျွန်တော်တို့တွေဟာသူ့ရဲ့ပြည့်စုံတဲ့အသက်တာအတွက်အမှတ်ရမှာဖြစ်ပါတယ်။ဒါကြောင့်မိတ်ဆွေတို့သခင်ယေရှုကိုချစ်ပြီးတော့သူ့ရဲ့နောက်တော်ကိုစိတ်နှလုံးအကျွမ်းမဲ့တဲ့ကျွန်တော်ဘာလို့မလဲလိုက်တဲ့သူတွေအဖို့ကတော့တရားစီရင်ခြင်းနေ့ဟာဘာမှကြောက်စရာမရှိပါဘူး။ဘာကြောင့်လဲဆိုတော့ဝင်ချတဲ့အပြစ်တွေကိုသခင်ယေရှုကသူ့ရဲ့သွန်လောင်းခဲ့တဲ့အသွေးတော်နဲ့ဖုံးလွှမ်းလိုက်မယ်။ချစ်တော်မိတ်ဆွေ။ဒါကြောင့်ချင်းယောရှင်ယောဟန်ကဆိုရှင်ဒီလိုရေးထားခဲ့ပါတယ်။ရှင်ယောဟန်ခရစ်မေပထမဆုံးခန်းကြီး1အငယ်9မှာဆိုရှင်ဖယားသခင်ဤသားတော်ယေရှုခရစ်ဤအသွေးတော်သည်ငါတို့အပြစ်ရှိသမျှကိုဆေးကြောတော်မူ၏ဖယားသခင်ဤသားတော်ယေရှုခရစ်ဤအသွေးတော်သည်ငါတို့အပြစ်ကိုရှိသမျှကိုဆေးကြောတော်မူ၏တဲ့သိကောင်းတဲ့ကြံ့ချက်ဖြစ်ပါတယ်ဒါကြောင့်ယေရှုခရစ်ကကျွန်တော်တို့ဤမှာရှိတဲ့အပြစ်ကိုသူ့ရဲ့အသွေးတော်နဲ့ဆေးကြောခဲ့ပြီးပါပြီအဲကျွန်တော်တို့ဒီကဘာလို့ဖို့ပဲလိုအပ်တယ်လဲကျွန်တော်တို့လုတ်ခဲ့တဲ့အပြစ်တွေကိုသခင်ယေရှုခရစ်တော်တာမှာအမြဲတမ်းဝင်ချပြီးတော့တောင်းပန်မယ်တိုးရှိုးမယ်ဆိုရင်ယနေ့ကျွန်တော်တို့ဘုံမှာသိစ်ချစ်တဲ့ခရစ်တော်ဘုရားကသူ့ရဲ့အသွေးတော်နဲ့ဆေးကြောပေးမှာဖြစ်ပါတယ်ဒါကျွန်တော်တို့ဟာဆိုရှင်ကဘာကြီးရဲ့နောက်ဆုံးကာလမှာနေထိုင်နေကြပါတယ်ခရစ်တော်တွက်လာခြင်းမတိုင်မီမှာဆိုရှင်တရားစီရင်ခြင်းဟာ1844ခုနှစ်ကတည်းကကောင်းကင်ခုံရုံးပါလို့ရှင်စတင်ခဲ့ပါတယ်။တရားစီရင်ခြင်းဟာဆိုရှင်အာဘေလနဲ့စတင်ခဲ့မှာသိကြပါတယ်။နော်။သူဟာဆိုရှင်ကဘာကြီးမှာသိဆုံးခဲ့တဲ့ပထမဆုံးဖြောင့်မတ်တဲ့သူတစ်ယောက်ဖြစ်ပါတယ်။ဒါရှင်ပေတရုဩရစာပထမဆုံးခန်းကြီးလေးအငယ်9 19မှာဆိုရှင်ရှင်ပေါလုကအခုလိုရေးသားထားခဲ့ပါတယ်။ဖယားသခင်ဤအိမ်တော်သားတို့ကိုရှေးဥစွာစစ်ကြောစီရင်ရသောအချိန်ရှိပြီတဲ့။နောက်တနည်းပြောရမယ်ဆိုရင်တော့တရားစီရင်ခြင်းဟာဆိုရှင်တော့ဖရာသခင်ရဲ့လူများလို့ကိုယ့်ကိုယ်ကိုခေါ်တဲ့လူတွေနဲ့အရင်ဆုံးစတင်ပါလိမ့်မယ်။ဒါချစ်တော်မိတ်ဆွေတို့တရားစီရင်ခြင်းကကျွန်တော်တို့ဖရာသခင်ကိုယုံကြည်ပြီးတော့ဖရာသခင်ရဲ့ဖြောင့်မတ်ရလမ်းကိုလိုက်လျှောက်တဲ့သူတွေဖရာသခင်ရဲ့ရင်ဝင်ကုန်တော်ထဲမှာအမြဲတမ်းတိုးဝင်ပြီးတော့ခေါ်လုံနေတဲ့သူတွေအဖို့ပထမဆုံးစတင်ပြီးတော့တရားစီရင်ခြင်းခံမှာဖြစ်ပါတယ်။အဲ့ဒီလူတွေဟာဆိုရှင်ဖျားရှင်ရှေ့မှာရောက်သွားတဲ့ခါမှာကျွန်တော်တို့ကစိုးရွံ့ကြောက်လန့်ထိတ်လန့်ခြင်းမရှိဘဲနဲ့ဒီတရားယုံမှာကျွန်တော်တို့အတွက်မရက်တည်ပြီးတော့ကျွန်တော်တို့လုတ်ခဲ့တဲ့အပြစ်တွေကိုအသွေးတော်နဲ့ဖုံးလွှမ်းပြီးတော့ဆေးကြောပေးမယ်ခရစ်တော်ကိုယ်တိုင်ကရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့အဖို့မောတရားသူကြီးရှေ့မှာရှိနေတာကျွန်တော်တို့အတွက်ဝမ်းမြောက်ဖွယ်ရာဖြစ်မှာဖြစ်ပါတယ်။နောက်ချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ဘာလို့တည်ဆောက်ကြရမလဲ။ဒီတရားစီရင်ခြင်းမှာကျွန်တော်တို့အားလုံးကသခင်ယေရှုခရစ်ရဲ့ထောက်ခံမှုနဲ့အတူသူ့ရဲ့တင်ဆက်မှုကိုကျွန်တော်တို့တွေကကြားနာခြင်းခံရတဲ့အခါမှာလူချင်းတရားကိုရရှိပြီးတော့ထာဝရသက်ရရှိဖို့ရန်အတွက်ကျွန်တော်တို့ရဲ့ဘဝတတကိုဖျားရှင်နဲ့တိဆောက်ကြပါစို့ကျွန်တော်တို့ရဲ့ဘဝတတကိုရှင်သန်တဲ့အခါမှာဖျားသခင်ရဲ့အလိုတော်ဖျားသခင်ရဲ့နောက်တော်ကိုလိုက်လျှောက်သက်ရှင်ခြင်းအပြင်ယနေ့ကျွန်တော်တို့ပုထုဆင်လူသားတွေဖြစ်ပါတယ်ဇာတိသဘောအရကျွန်တော်တို့ဟာအပြစ်သားတွေဖြစ်တယ်ဒီအပြစ်တွေကိုကျွန်တော်တို့ကမဲ့မောပြီးတော့နေစင်တဲ့ရမြနိုင်မင်းနဲ့စက္ကန့်မပြတ်ဖင်းနဲ့လုံနေမိတယ်။တနေ့တနေ့ကျွန်တော်တို့လုတ်ခဲ့တဲ့အပြစ်တွေကဆိုရှင်လက်ချိုးရည်တွဲလို့ကုန်ချင်မှကုန်နိုင်မယ်။ တို့ပဲမနဲ့ချစ်တော်မိတ်ဆွေကျွန်တော်တို့ရဲ့အပြစ်တွေဘလောက်ပဲလုံနေပါစေကျွန်တော်တို့ကကျွန်တော်တို့ချစ်တဲ့ခရစ်တော်ဖျားကိုဖယံမိကိုပြီးတော့အပြစ်တွေကိုဝင်ချတောင်းပါမယ်ဆိုရင်သခင်ယေရှုခရစ်တော်ကအဲ့ဒီချိန်မှာကျွန်တော်တို့ရဲ့အပြစ်မြောင်များစွာကိုအသွေးတော်နဲ့ဖုံးပြီးတော့စေကျော်ပေးသွားမှာဖြစ်ပါတယ်။ဒါကျွန်တော်တို့ရဲ့တတ်တာကိုခရစ်တော်အားဖြင့်ကယ်တင်ခြင်းပါလို့ရှင်ဖြောင်းမှတ်ခြင်းခံစားဖို့ရန်အတွက်ယနေ့ဖယားသခင်ရဲ့အလိုတော်နဲ့ညီဘဝတတ်တာကိုတိဆောက်ကြပါစို့လို့အားပေးတိုက်တွန်းနေနေကုန်းချုပ်ပါတယ်။ချစ်တော်မိတ်ဆွေများအားလုံးဖယားသခင်ကြွယ်ဝမြတ်ပြစွာကောင်းကြီးမလာတော်တော်ချပေးပါစေ။ခေတ္တကဏ္ဍဆုတောင်းကြပါစို့။အထက်ကောင်းငယ်ပေါ်၌တည်ရှင်ထောရရှင်ဖပါဗျာ။ယနေ့ကိုရှင်ဖျားသည်တားမိတို့ကိုသိချစ်ပါ၏။သားမီးတို့ဒီကိုရှင်ဖျားရဲ့ကောင်းခင်တရားယုံမှာအရောက်စီတိုင်းရင်ဆိုင်ကြရမည်ဖြစ်ပါတယ်။ကောင်းခင်တရားယုံမှာရင်ဆိုင်ကြရမယ့်ဤတရားစီရင်ခြင်းမှာသားသမီးတို့ဒီအပြစ်သားရာဇဝတ်သားကဲ့သို့သွားရောက်ခြင်းမဟုတ်သေးဘဲနဲ့ကိုရှင်ဖျားရဲ့ရှေ့တော်မောင်း၌တရားစီရင်ခြင်းမှာတို့ရှင်ကနဦးဆုံးကိုရှင်ကိုယုံကြည်သောသူများကိုးစားသောသူများကိုရှင်နဲ့တူဖယံတော်သူများအရင်ဆုံးတရားစီရင်ခြင်းခံမှာဖြစ်ပါတယ်။ဒီကြောင့်သားမီးတို့ဒီအသက်တာမှာကရောရှင်နဲ့တူပုံမပြီးမှဖယံမိကိုကြား၍ကရောရှင်ပြားရဲ့တရားယုံမှာဝမ်းမြောက်ဝမ်းသာစွာဖြင့်ခံယူနိုင်ကြပြီးတော့ကျွန်တော်မျိုးတို့ရဲ့အသက်တာကိုရှင့်နေအဖြစ်ဆောင်ရွက်ပေးမယ်သခင်ခရစ်တော်ရဲ့မျက်နာအားဖြင့်တားမျိုးသည်ရှင်လန်းဝမ်းမြောက်ပြီးတော့ခွန်အားအသည့်ဖြင့်ရရှိတဲ့ဒီတရားစီရင်ခြင်းမှာပါဝင်နိုင်သောတားမျိုးတည်တည်ဖြစ်ပေါ်ရတဲ့မာသမီကြောင်းဒါပေမဲ့တားသခင်ခရစ်တော်၏နာမတော်ကိုမြည်ပြီးဆုတောင်းပါတယ်ခါဗျာအာမင
်မျော်လင့်ခြင်းမရှိတဲ့လူရဲ့အသက်တာမရေရတဲ့ဘဝတက်တာကိုရှောင်ကြည့်ဝိနာများချိန်မခံစားရင်သေရဲ့မိစားကုန်ဆုံးမဲ့ချိန်ဆောင်စားရင်ယုံကစေဒါဟာတဲ့တွင်စိန်ခေါ်ချက်တစ်ခုပါမဆိုင်လိုများသဘောထားလို့နေလားလူ is an unknown lady yin ne loka ji ma pyo pa yin da ji na lo ni bla da rui ku be lo ni la de ni ni lo pito pya le pye song yin pito pya lo mi me ga ta se de me he tu chi na u twe te da le ku kao so yin si yin swaji the yacht piece me ချင်းရှိတဲ့လူတွေရဲ့သက်တာမရေရတဲ့ဘဝသက်တာကိုရှောင်ရင်ဝိနာများချိန်မခံစားရင်အသက်ရဲ့မိစားကုန်ဆုံးမဲ့ချိန်ဆောင်စားရင်ယုံကစေဒါဟာတဲ့တွေ့စင်ခေါ်တဲ့ခုပါဆိုင်တို့များသဘောထားလို့နေလားလို့ is an unknown line နေရင်းနဲ့လောကကြီးမှာပျော်ပါရင်သာခြေနှလုံးနေလားဒါတွေကိုမေးလို့နေလားတနည်းလေးတော့ခရစ်တော်ပြားနဲ့ပြန်ဆုံးရင်ခရစ်တော်ပြားကမိမယ်ငါသားအစီလေးမဟဲ့လို့ခြေနဲ့မထွက်တတလေးကိုကောင်းဆုံးပြည့်စည်ရင်လာလို့တစ္ဆာစီတော့ငယ်တော့ပြောင်းရဲ့တတလေးကိုခံယူရင်ခရရှိပြည့်တဲ့စိတ်နဲ့ဆိုင်ပြီးရောက်တဲ့ပြည့်စည်ရင
်ဟောင်းလေးညီမလေးတို့ရင်သွေးလိမ်မာနားဆင်ကြရပုံမြင်ခဏမှာ လေးတို့တို့နားဆင်နိုင်ဖို့ရန်အတွက်ဘီရင်ကြီးနဲ့အင်ဂျီဆိုတဲ့ပုံမြင်လေးကိုမမခင်ကပြောပြသွားမှာဖြစ်ပါတယ်ကွယ်လေညီမလေးတို့ရေဟိုးရှိရှိတုန်းကဘီရင်ကြီးတပါရှိတဲ့ကွယ်ဘီရင်ကြီးဟာစိတ်မပျော်ရွှင်တဲ့ယောဂဝိဒနာကိုခံစားနေရတဲ့ကွယ်အဲဒါကြောင့်ဘီရင်ကြီးရဲ့ပညာရှိအမတ်တွေကလည်းဘီရင်ကြီးရဲ့ယောဂကိုဘလို့ကုသပေးရမလဲဆိုတာကိုဆွေးနွေးတိုင်ပင်နေကြတာပေါ့ကွယ်ဒါပေမဲ့လည်းဘီရင်ကြီးရဲ့ယောဂဝိဒနာကိုဘယ်သူကမှကုသမပေးနိုင်ကြပါဘူးကွယ်ဒီလိုနဲ့နောက်ဆုံးမှာတော့ဘီရင်ကြီးဟာဘလို့အမိန့်တော်ကြီးညာလိုက်တယ်လေဆိုတော့
အမိတော်ဝက်ချင်းမြင့်မယ်
။မောင်လေးညီမလေးတို့ရေဘယင်ကြီးရဲ့အမိန့်တော်ကြောင့်ပညာရှိအမတ်ကြီးကဘယင်ကြီးကိုပြန်ပြီးရှောက်တင်လိုက်တာကတော
့မယ်လာပါအရှင်မင်းကြီးအရှင်မင်းကြီးခံစားနေရတဲ့ယောဂဝေဒနာပြောက်ကင်းခြင်းတဲ့ဆိုရင်ဒုက္ခခင်းခြင်းပြီးပျော်ရှင်နေတဲ့လူတယောက်ကိုရှာဖွေရပါလိမ့်မယ်။အဲ့ဒီနောက်အဲ့ဒီလူရဲ့အင်ကြီးကိုချုပ်ပြီးဘယင်ကြီးရဲ့ကိုယ်ပေါ်မှာဝတ်ဆင်ပါဒါဆိုရင်ဘီရင်ကြီးခံစားနေရတဲ့ယောဂဝေဒနာပြောက်ကင်းပါလိမ့်မယ်
။ကောင်းပြီ။မကူတော်များရဲ့အမိတော်တိုင်းအယက်ရှိမျက်နှာကိုလူစေလို့လျက်ပြွှင်နေတဲ့လူတို့ဥကိုရှာဖွေကြပါ
။မောင်လေးညီမလေးတို့ရေဘီရင်ကြီးရဲ့အမိတော်အတိုင်းမူးမတ်အပေါင်းဟာအမြဲတမ်းပြွှင်နေတဲ့လူကိုတွေ့ရှိဖို့တိုင်းပြည်အနှံ့ခြေဆန့်ခီးထွက်ပြီးရှာဖွေကြတာပေါ့ကွယ်။ဒါပေမဲ့တိုင်းပြည်အတွင်းမှာပျော်ရွှင်နေတဲ့လူတူတယောက်ကိုမှရှာမတွေ့ရဘူးတဲ့ကွယ်။အ
င်းတိုင်းပြည်ထဲမှာရှိတဲ့လူတွေကိုကြည့်လိုက်ရင်လူတိုင်းအချင်းနဲ့ပြီးပျော်ရွှင်နေတာဆိုတာမရှိပါလား။လူတွေရဲ့လူအင်ဆန္ဒတွေကလည်းအမြဲပဲရှိနေကြပါလား
။မောင်လေးညီမလေးတို့ရေပညာရှိအမတ်ကြီးပြောတာမှန်ပါတယ်ကွယ်။လူတွေရဲ့လူအင်ဆန္ဒတွေဟာပြည့်စုံနေဆိုတာမရှိပါဘူးကွယ်။လူတယောက်ဟာချမ်းသာလာရင်ကျန်းမာရေးချို့တက်နေတတ်ပါတယ်ကွယ်။ကျမ်းမာရေးကောင်းနေရင်လေဆင်းရဲနေတတ်ပါတယ်ကွယ်ချမ်းသာပြီးကျမ်းမာရေးကောင်းနေရင်လေဇနီးမယားဆိုးတာလင်ယောက်ျားဆိုးတာတွေနဲ့တွေ့ကြုံရတတ်ပါတယ်ကွယ်သားသမီးမရှိရင်လေသားသမီးရယူချင်ကြပါတယ်ကွယ်သားသမီးရပြန်တော့လေသားသမီးတွေကဆိုးနေရင်မိဘတွေအနေနဲ့ဒုက္ခရောက်ရပြန်ပါတယ်ကွယ်လောကကြီးမှာဘလို့လူတဦးတယောက်ကမှပြည့်စုံနေဆိုတာမရှိပါဘူးကွယ်အဲဒါကြောင့်မို့ပျော်ရွှင်နေတဲ့လူတယောက်ကိုရှောက်ဖွေနေရတဲ့အမှုကိစ္စဟာအင်မတန်မှခက်ခဲနေတာပေါ့ကွယ်။မောင်လေးညီမလေးတို့ရေဒီလိုနဲ့တညမှာတော့ဘီရင်ကြီးရဲ့သားတော်မင်းသားလေးဟာသူစီးရင်တယောက်နေထိုင်တဲ့တဲအိမ်လေးအနီးကိုဖြတ်သွားတဲ့အခါမှာတဲအိမ်လေးထဲကအတန်လေးတတန်ကိုကြားလိုက်မိတယ်ကွယ်။အဲ့ဒီအတန်လေးကတော
့အင်းတနေ့လုံးလေအလုတ်တွေလုံးလို့ပြီးသွားပြီ။ဘိုက်ဆဆနဲ့ထမင်းစားလိုက်တာဘိုက်တင်သွားတာပဲ။မိုးလည်းချုပ်ပြီဆိုတော့အဲ့ရဝင်တော့မှပဲလေဒါမှမနေကြရင်ဘလုံးတွေလောက်ကန်ဖို့အားရှိမှာပေါ့ငါဘွားမှာငါအတွက်လူအပ်တာဘာတစ်ခုမှမရှိပါဘူးအရာရာပြည့်စုံနေပြီပဲကဲအိတ်တော့မကွာ
မောင်လေးညီမလေးတို့ရေသူစီရဲ့လူလင်ငယ်လေးတယောက်ဟာသူ့ရဲ့ဘွားကိုဂျင်းနဲ့အားရပြီးပျော်ရွှင်စွာပြောဆိုနေတဲ့စကားတွေကိုမိန်းသားလေးဟာကြားလိုက်ရတဲ့အတွက်အလွန်အားအသင့်ပြီးဝမ်းမြောက်ပျော်ရွှင်သွားရတာပေါ့ကွယ်ဒါကြောင့်မို့မင်းသားလေးဟာသူစင်းရဲ့လူလင်ငယ်လေးရဲ့တဲအိမ်လေးထဲဝင်သွားပြီးစင်းရဲ့သားလေးကိုပြောလိုက်တာကတော
့မိတ်ဆွေခင်ဗျားကိုကြည့်ရတာတိတ်ပျော်ရွှင်နေတယ်လို့ပဲ။ဘာကြောင့်ပျော်ရွှင်နေရတာလဲဆိုတာကျွန်တော်ကိုပြောပြပြပါလား
။မင်္ဂလာပါရှင်မင်းသား။ကျွန်တော်မျိုးဟာစင်းရဲ့ပြမဲ့တင်းတယောက်ရဲ့စိတ်ရှိပါတယ်။သူတပားပေါ်မှာလည်းမနာလို့ငုံတွန်စိတ်မရှိပါဘူးခင်ဗျာ။အဲ့ဒါကြောင့်အမြဲတမ်းပျော်ရွှင်နေတာပါ။
လေးညီမလေးတို့ရေသူစင်းရဲဟာမင်းသားလေးကိုအဲ့ဒီလိုအဖြေပေးလိုက်ပါတယ်ကွယ်သူရဲ့ဘဝဟာစင်းရဲပြီမဲ့သူရဲ့စိတ်ကတော့မစင်းရဲခဲ့ပါဘူးကွယ်စိတ်နှလုံးကျန်းမာပြီးအမြဲတမ်းပျော်ရွှင်နေခဲ့ပါတယ်နောက်လေးညီမလေးတို့ရေအဲ့ဒီနောက်မှာတော့ပညာရှိအမတ်ကြီးရဲ့အကြံပေးစကားအတိုင်းမင်းသားလေးဟာသူစင်းရဲလူလင်ငယ်လေးရဲ့ကိုယ်ပေါ်မှာဝတ်ဆင်ထားတဲ့အင်ဂျီကိုချွတ်ယူလိုက်ပါတော့တယ်ကွယ်ပြီးတဲ့နောက်မှာတော့သူစင်းရဲလူလင်လေးကိုစုတော်ငွေတွေချီးမြှင့်ပေးလိုက်ပါတော့တယ်ကွယ်မောင်လေးညီမလေးတို့ရေအမှန်တကယ်ကတော့လောကမှာသူတစ်ပါးအပေါ်စိတ်ထားကောင်းပြီးဘဝကိုတင်းတင်းရောက်ရဲတဲ့သူဖခင်တရားကိုစိတ်ထဲဆွဲမှတ်ထားတဲ့သူတွေဟာအပျော်ရွှင်ဆုံးသူတွေဖြစ်တယ်ဆိုတာကိုတွေ့ရှိရပါတယ်ကွယ်ဒါကြောင့်မို့မောင်လေးညီမလေးတို့ရဲ့ဘဝမှာလည်းသူစင်ရဲ့လူလင်ငယ်လေးလိုစိတ်နှလုံးသားလေးတွေထားရှိပြီးပျော်ရွှင်နိုင်တဲ့လူငယ်မောင်မယ်လေးတွေဖြစ်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွယ်တော်တော်ရ ှင်များရှင်အခုတင်ဆက်ခဲ့တဲ့ရင်သွေးအလိမ်မာနားဆင်စရာပုံမြင်လက်ဆောင်ကဏ္ဍလေးကိုကျမတို့မျှဝင့်ခြင်းအတန်မှတင်ဆက်ခဲ့ခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြာတဘာဝတရား၏ဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်။
ဒေါက်တာရှင်များခင်ဗျာ၊ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာယူဌာနကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညှိုလင့်ချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 116ဖြစ်ပါတယ်ရှင်နောက်ထပ်ဖုန်းတစ်လုံးနေနဲ့39996 818 9669တို့ဆက်ွယ်မြင်းမြန်းနိုင်ပါတယ်ရှင်တွဋ္ဌရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
AWR မျိုးလင့်ချင်းအတံကိုနာတွဋ္ဌဆင်ခဲ့ကြတော့တွဋ္ဌရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေကျေးဇူးတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တဲ့ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။